မြင်တာ194ပကိန်းမိုင်းမှာပကိန်းစာလေးဖတ်ကြည့်အောင်စိတ်စေတသိန်းတို့ကိုနားလည်လားဒီစာပိုက်ကိုနားလည်လားဘယ်နှချက်ရေးထားလဲနှစ်ချက်ရေးထားတယ်၎င်းကြည့်ပြီးတော့နှစ်ချက်လို့မဖြစ်နဲ့ဘလို့ထူးခြားနေလဲဒီနှစ်ချက်ကိုကြည့်ရင်နံပါတ်1စိတ်စိတ်တသိတို့ကိုမြားလေးထူးစိတ်စိတ်တသိတွေကိုဘယ်အားဖြင့်ဝေဖန်ပါလဲဝေဒနာဟဲ့စသည်ဆိုတာဝေဒနာဟဲ့ကိစ္စဒွါရအာယုဝိတုဒီနဲ့ရောပြောဝေဖန်တဲ့အတွက်ကြောင့်လဲဟလာအကျော်လိုက်ပကိန်းမီတယ်၎င်းကိုဖြုတ်လိုက်အောက်ကစာနဲ့ကြည့်လိုက်ပကိန်းမီဤနံပါတ်1ကြောင်းပြန်ပြန်ပြောမယ်ဝေဒနာဟိတ်ကိစ္စဒွါရအာယုံဝိတုအပြာအာဖြင့်ညာလေထိုးစိတ်စေတသိက်တွေကိုခွဲခြားဝေဖန်တဲ့အတွက်ကြောင့်လဲပကိန်းလွယ်လွယ်ပြောရင်ပကိန်းဆိုတာဘာလဲလို့ပြောအဘိဓမ္မာ level တုန်းကတော့စိတ်စေတသိက်တွေကိုရောပြွန်းကြတယ်ဘလို့ရောပြွန်းလဲစိတ်စေတသိက်တွေကိုသင်္ကား6ခုနဲ့ရောပြွန်းပြလို့ပကိန်းကြောင်းပြန်ပြောမယ်ဝေဒနာဟိတ်စတဲ့သင်္ကား6ခုကိုလဲစိတ်စေတသိက်တွေနဲ့ရောပြွန်းပြလို့ပကိန်းဒါပဲရှင်းတယ်နော်နှစ်ချက်အဲ့တော့ဒါလေးကိုကြည့်ရမယ်ရှင်းတဲ့နေ့ definition တစ်ခုသည်အပြန်အလှန်ရေးထားတာပဲဟိုဘက်ဒီဘက်ပြန်ပြောင်းရေးတယ်နားလည်ပြီနံပါတ်1ပကိန်းဆိုင်လို့ခေါ်ရတာဒီပကိန်းတော့နားလည်ပြီပကိန်းနကသင်္ကဟပကိန်းနကသင်္ကဆိုတာဘာလဲ6ခုဝေဒနာဟိကိစ္စဒွါရအာယုဝိတုသောအပြာအပြည့်မြားလေးချူစိတ်စေတသိက်တွေကိုဝေဖန်ပြတဲ့သင်္ဃဟဆိုတဲ့အတွက်ကြောင့်အကျဲ့ချက်လားအချင်းချုံလားသင်္ဃဟလို့တွေ့အချင်းချုံလားအကျဲ့ချက်လားအချင်းချုံလားကုဓမမင်းစီတို့အဘိဓမ္မာသင်ခဲ့တော့ငါအဘိဓမ္မာသာသင်္ဃဟအဘိဓမ္မာခုနှစ်ကျမ်းရဲ့အနေအဓိပ္ပာယ်တွေကိုအချင်းချုံလားအခုဒီကကြော်ကအဘိဓမ္မာသာဝိဘာဝနီဆိုပါလေကျဲ့ချက်တာဟုတ်ပြီနော်ဒါဆိုရင်ခုသင်္ဃဟလို့မြင်တဲ့အတွက်ကြောင့်အချင်းချုံလားအကျဲ့ချက်လားချင်းချုံတာဒါကြောင့်ဝေဒနာဟိကိစ္စဒွါရအယဝိတုသောအထောက်ခုအားဖြင့်စိတ်စေတသိက်တွေကိုအချင်းချုံပြီးဝေဖန်ပြတာဟိုပဲဘာလို့ခေါ်လဲပကိနကသင်္ကဟာရှင်းပြီနော်ကဲအဲ့ဒါပြီးရင်လိုင်းပိတ်လိုက်တော့အဲ့တော့စိတ်နေစိတ်တသိက်တွေကိုသင်္ကဟ6ခုနဲ့ချင်းချုံပြမယ်လို့ပြောတဲ့အတွက်ကြောင့်စိတ်ပေါင်းဘယ်လောက်ရှိ89121စိတ်89121ဘယ်လောက်ပြပြအာယုတည်ခြင်းလက္ခဏာကြပါပဲဒါကြောင့်စိတ်ကိုတိဝေဒနာက sorry စေတသိက်က50နဲ့52ပါးကိုအချင်းချုံလိုက်ရော50နဲ့ပဲချုံလို့မရဘူးဘာလို့လဲ52ပါးမှာကိုစီကိုစီသူ့သဘောလက္ခဏာရှိပြီးသားဖြစ်တဲ့အတွက်ကြောင့်သဘောလည်းရှိတယ်လက္ခဏာလည်းရှိပြီးတဲ့အတွက်ကြောင့်50နဲ့က50နဲ့ဒါကြောင့်စိတ်ကတိစေတသိက်က50နဲ့ပေါင်းလိုက်ရင်53ကိုတေပညာတဟုတ်တယ်လားပညာသဆိုတာ50တေက3ဒါကြောင့်53လို့မြန်မာလိုဆိုတော့လေမြန်မာလိုသင်္ချာတွေ့တော့လေပါဠိကတော့ဖြောင်းပြန်ပြန်တွေ့တော့တေပညာသဟုတ်ပြီနော်အဲ့တော့ဖတ်လိုက်ကြစို့နန်တေပညာသနမတိလို့စတတ်မယ်စိတ်တခုရုပ်90သည်ဆိုတော့ဘယ်လောက်လဲ89ပါးသည်အာရမဏဝိဇာနနလာပါဠိလိုပြောသွားတယ်မြန်မာလိုပြောရင်အာယုံကိုတည်ခြင်းသဘောလက္ခဏာအားဖြင့်ကြပါရီတာဖြစ်ဒါဆိုရင်စိတ်မှာ89121ဘယ်လောက်ပြပြသူတို့ရဲ့သဘောလက္ခဏာကိုပြောတာဆိုရင်အာရမဏဝိဇာနနအာယုံကိုတည်ခြင်းသဘောလက္ခဏာပါဠိကိုမကျက်နိုင်မကျက်နဲ့အာယုကိုသိခြင်းလက္ခဏာအဖြစ်တည်တာရှိသည်ကျက်နိုင်တဲ့သူလေးကတော့ကျက်လိုက်ပါဟုတ်လားမှတ်လို့လည်းသိမခဲ့ဘူးဆိုရင်နည်းနည်းလေးစိတ်ကလေးထည့်ပြီးစူးစမ်းပြီးမှတ်လိုက်မှတ်လိုက်ရင်ဩဒါပါဠိသင်နေတာပဲမဟုတ်ဘူးလားဒါပါဠိသင်တဲ့အကြောင်းကောင်းမှုလေးရှိခဲ့ရေနောက်တစ်ချိန်မှာပဋိသင်္မိတပတ္တယဟနာကြီးတွေဖြစ်မှာမဟုတ်ဘူးလားရိုးရိုးဖြစ်ချင်လားပဋိသင်္မိတပတ္တယဟနာဖြစ်ချင်လားရိုးရိုးယဟနာဖြစ်ချင်တော့မသိနဲ့တော့တရားပဲရှင်းတော့ဟုတ်ပြီနော်ယဟနာဖြည့်မဲ့အတူတူတော့အကုန်လုံးကိုဟာလာဖျားဟောသမျှတရားတွေကိုအကုန်လုံးလည်းသိခြင်းနဲ့သိလည်းသိပြီလို့ရှိရင်လည်းဘာသာစကားမျိုးစုံနဲ့လည်းနားလည်နိုင်တယ် ဟုတ်တယ်လားပြန်လဲသူများကိုလည်းဘယ်လိုပြောရမလဲဆိုတာလဲသိနိုင်တယ်ဆိုတော့ပရိသတ်မိတာပတ္တယဟန္တာဆိုတော့ဖရာတစုတစုသာသနာမှာလက်ချိုးလို့ရတယ်သူရဲ့ဥပနိတ္တရာနှစ်ချက်ရှိရတယ်အမိမတရားကိုသင်ကြားဘူးရင်သင်ကြားဘူးပါပဲဒါမှမဟုတ်ပါဠိသင်ရမှာဆိုအခုဓမ္မမိတ်ဆွေတို့ကျမတို့ကအဘိဓမ္မာကိုနင်းတို့သား900လို့နာယုံသက်သက်နာထားတာမဟုတ်သင်ထားပြီးပြီစာမဝက်လက်အောင်ပြီးပြီအခုဂုံထူးဆောင်ကြီးလဲသင်နေပြီးပြီဒီကောင်းမှုကတော့သင်ကြားပြီလားမသင်ကြားဘူးလားဒါပေမဲ့ပါဠိလေးကိုတတ်ရင်ပုံမကောင်းတာ။ဒါကြောင့်ပါဠိကိုအခုစူးစမ်းသင်နေတယ်နော်။ဆရာတော်ဥပန္နီတို့ဘာလို့လဲလဲသင်နေတယ်။အခုဓာမျိုးလေးတွေတွေ့ရင်အရင်တော့ဝေဝေးရှောင်။အခုတော့ဓာမျိုးလေးတွေ့ရင်စိတ်ဝင်စားနေလိုက်ကြည့်မယ်။အာရမဏဝိဇာနနာအာယုံကိုသိခြင်းသဘောလက္ခဏာအဖြစ်တပါးတယ်။စူးစမ်းစူးစမ်းသွားမယ်။နောက်တစ်ခုနံပါတ်1စေတသိက်52ပါးကမြားလေးချိုးဖတ်တာဆိုရင်ပါလေအာယုံကိုတွေ့ထီတာကိုဖုသနာဝေဒနာဆိုရင်အာယုံကိုခံစားတဲ့လက္ခဏာကိုဝေဒိတာစသည်ဖြင့်52ပါးဖြစ်ပါသည်ဒါနံပါတ်1ပြီးငင်းဆောင်လေးဖြတ်လိုက်တော့ဒါကြောင့်စိတ်ကအာယုံကိုသိခြင်းသဘောလက္ခဏာဖြင့်စေတသိက်ကတော့သဘောလက္ခဏာ52ခုပေါင်းလိုက်တော့နန္တရာ53ပါးဖြစ်တာကိုပဲနန္ဒီပညာသားလို့ပြောစမှတ်ပြုပါတယ်လိုင်းပေးပြီးပြီဟဲ့စေနစေတသိက်တို့သည်ဧကုပ္ပါဒဧကနိရောဓဧကရမဏဧကဝိထုကဖြစ်တဲ့အတွက်ပကိဏကသည်ငါအရာစေနစေတသိက်တွေဘလို့ဝေဖန်ပြမလဲတဲ့နံပါတ်1ကိုကြည့်ရအောင်ဝေဒနာသင်္ဃဟမှာဆိုရင်ဝေဒနာဆိုတာစိတ်ရှိဆက်ကို120နဲ့မရှိဘူးလားဒါကြောင့်ဝေဒနာသင်္ဃဟတို့၌ကျော်လိုက်အလုံးစုံသောစိတ်စေတသိက်ကိစ္စသင်္ဃဆိုတာလဲစိတ်တို့ရဲ့ဆောင်ရွက်သောလုပ်ငန်းဖြစ်တဲ့အတွက်ကြောင့်အလုံးစုံသောစိတ်စေတသိက်အရမဏသင်္ဃဆိုတာလဲစိတ်တွေရဲ့အာယုံကိုပြမှာမဟုတ်ဘူးလားအာယုံလွတ်တဲ့စိတ်စာရှိမှမရှိတဲ့အတွက်ကြောင့်အာရမဏသင်္ဃလို့ဆိုလိုက်ရင်လေအလုံးစုံသောစိတ်စေတသိက်ဒါဆိုရင်သင်္ဃကြီး6သင်္ဃမှာစိတ်ရှိဆက်ကို120ဘောင်ထိတဲတဲပြက်ပြက်ကြီးလို့ရတဲ့သင်္ဃကြီးဘယ်နှခုရှိလဲ3ခုပါလေဝေဒနာသင်္ဃရဲ့ကိစ္စသင်္ဃရဲ့အာရမဏကိုသိသွားပြီကဲနောက်တစ်ခုကြည့်ရအောင်ဟေတုသင်္ဃလို့လေ့လာပြီဆိုရင်စိတ်ရှိဆက်ကို120လို့လေ့လာလို့မရတော့ဘူးခေတုသင်္ဃဆိုရင်စိတ်ရှိဆက်ကို121ထဲကဘာဆွဲထုတ်လိုက်ရအောင်အာယိစိတ်18အဲ့တော့ကြည့်လိုက်ရအောင်ခေတုသင်္ဃ၌အာယိစိတ်18ပါးမှာတပါးကြော်လိုက်ကြော်လိုက်အောက်ကိုကျွင်းသောစိတ်စိတ်တသိတွေကိုဆိုတော့အာယိစိတ်18ပါးမှာတပါးကျွင်းသောစိတ်စိတ်တသိဆိုရင်ခေတုသင်္ဃမှာတာဟိစိတ်ပဲပေါ့ဟုတ်လားဒါဆိုရင်အာယိစိတ်18ပါးမှာတပါးဆိုတဲ့ဘေးမှာဘာရင်းရင်ကောင်းလဲตาเฮสิก81 103ဟုတ်ရဲ့လားခု89เนี่ยပဲပြောထားတဲ့အတွက်ကြောင့်ဒါ181ဆိုရပြီပေါ့ကဲဓွာရသင်္ဃလို့ပြောရင်ဓွာရဝိမုတ်စိတ်19ပါးကကျွေးနေစိတ်တွေပဲပါမှာပေါ့ဓွာရဝိမုတ်စိတ်19ပါးကျွေးနေဆိုတော့89ရဲ့19သွားမနှုတ်ရဘူးဟုတ်လားဒီမှာမျက်လုံးပြူးပြီးကြည့်တယ်ဘာလို့မနှုတ်အောင်လဲဓွာရဝိမုတ်စိတ်19ပါးမှာဥပိ္ခာတဏိရဏနှစ်ကဲမဟာဝိဘက်ရှစ်ကဲကရံခါလေမဲခုဝိဘက်6ကမှာအမြဲဟုတ်ဟုတ်ဟုတ်တယ်လားမဲခုဝိဘက်6ကမှာပဋိသင်္နေဘွေသုတိကိစ္စ3ကိစ္စတက်တယ်3ကိစ္စတက်တဲ့အတွက်ကြောင့်အမြဲလွတ်ဓာရဝိမုတ်ဧကံဟုတ်ရဲ့လားဟဲ့ဥပိ္ခာတဏိရဏနှစ်က5ကိစ္စပဋိသင်္နေဘွေသုတိကိစ္စတက်ခိုက်လွတ်တဏိရဏနှစ်တရားယုံကိစ္စတက်ခိုက်ဖြည့်မဟာဝိဘက်ရှစ်က4ကိစ္စပရိသန္နေဘုံသုတိကိစ္စတက်ခိုက်ဖြစ်ဒရာယုံကိစ္စတက်ဒါကြောင့်ဓွာရဝိမုတ်19ပါးဆိုတာလိုင်းတာလိုင်းတာပြီးလို့ရှိရင်ဟဲ့လားဓမ္မမိတ်ဆွေများနှစ်ကဲရှစ်ကဲပြီးရင်မြင်းဆောင်ချက်ပြီးရင်ကိုဟုတ်လားနှစ်ကဲရှစ်ကဲကယံခာဟုတ်လားရှင်ဒါကြောင့်ဓွာရဝိမုတ်ယံခာ30ဓွာရဝိမုတ်မြဲကိုဒါဆိုရင်ဓွာရဝိမုတ်19ပါးမှတပါးလို့ပြောရင်တကယ်တမ်းပြောရင်80ပေါ့ဟုတ်လားရှင်သို့တော်လဲရံခါလေးရလဲသူကိစ္စတက်တဲ့အခိုက်ဆိုရင်တော့ပါမလားမပါဘူးလားပရိသန္နေဘုံသုတိကိစ္စတက်ခိုက်ပါလိမ့်မယ်အဲ့ဒီလိုလေးသိစေခြင်းလို့ချုပ်သွားလိုက်ရင်ချုပ်လားမသိသိချာရလားလဲမသိအဲမသိချာဘူးတချို့မရဘူးဒီမှာသိတယ်ဒါရဝိမုတ်စိတ်19ပါးဘာတွေလဲဥပိ္ပခာတဏိရဏနှစ်ကဲမာဝိဘက်ရှိကဲမဲခုတ်ဝိဘက်ကိုရင်ဥပိ္ပခာတဏိရဏနှစ်နဲ့မာဝိဘက်ရှိကဟဲ့လား၅ကိစ္စတွေ၄ကိစ္စတွေတက်တယ်မဟုတ်လားဓွာရကလွတ်တယ်ဆိုတာပရိသန္တိဘုံသုတိကိစ္စတက်ခိုက်လေဒါကြောင့်ဥပိ္ပခာတဏိရဏနှစ်နဲ့မာဝိဘက်ရှိကိုကြည့်ဓွာရဝိမုတ်မှာ ပဋိသင်္ဍေဘုံသုတိကိစ္စတက်ခိုက်လွတ်ပြီးတော့ကျန်တဲ့တန်ဒီရဏလို့တရားယုံလို့ကိစ္စတက်ခိုက်ဖြစ်လားမဖြစ်ဘူးလားဒါကြောင့်နှစ်နဲ့ရှစ်ဆိုတာယံခာနှစ်ကဥပိ္ပခာတန်ဒီရဏနဲ့ရှစ်ကမာဝိဘက်ရှိသဘောကောက်လားကဲနောက်တစ်ခုမဟေသောဝိဘက်၉ပါးဆိုတာ၃ကိစ္စပဲတက်တယ်ဟုတ်ဘူးလား तू ကမြဲမဟုတ်လားဒါကြောင့်ဒွါရဝိမုတ်၁၉ပါးဆိုတာလိုင်းတာပြီးယံခာကနှစ်ရှိဘာလို့30လို့မရေးပြီလဲဆို30ဆိုတော့ကြိုင်မိသွားမှာဆိုလို့နှစ်ရှိနှစ်ရှိလည်းမပေါ်ရင်ပေါ်ရေးဥဒီနှစ်မဟာဝိရှင်အာယုယဟုတ်လားဓမ္မမေးစွေများနောက်ခုမဲခုဝိပဲ6မဲခုဝိပဲ6ကြတော့ဘယ်နှကိစ္စ3ကိစ္စအဲ့3ကိစ္စပရိသတ်နေဘုရင်သုတိပဲဖြစ်တဲ့အတွက်မြဲဒါဆိုရင်ဒေါ်လာဝိမုတ်19လို့မြင်လိုက်တာနဲ့ကိုယ်စိတ်ကဒေါ်ဒေါ်ဒေါ်တော့ဖြစ်စိတ်နေတာဟုတ်လားရန်ခါ30မြဲကကိုမှတပါးဆိုတော့89တဲ့ကပြောမယ်ဆိုရင်မြဲကိုနှုတ်ရင်80ပေါ့ဟုတ်လား89တဲ့က19လုံးလားတကယ်နှုတ်မယ်ဆိုရင်80ဟုတ်လားအဲ့တော့80လို့သွားလုပ်လိုက်ရင်မှန်ပါမလားအဲ့80လို့ရေးပြန်တော့လေဟလာအမြဲဆိုရင်တော့ဟုတ်ပေမဲ့ဥပိ္ပခတန်ဒီရဏနဲ့မာဝိဘက်ရှိကပရိသန်နေဘဝင်သုတိကိစ္စတက်ပြီးပေါ်လာရင်မမှန်ပြန်ဘူးဒါကြောင့်အဲ့ဒီလိုလေးတို့ထားလိုက်ရှင်းပြီလားအမေလေးခလေးလိုပြောရတယ်ကဲဝိထုသင်္ဃဟဝိထုသင်္ဃဟကြလို့ရှိရင်စိတ်ရှိဆက်ကို121အကုန်ကြီးလို့မရဘူးအရုပဗျမကြီးရဲ့ပရိသန်နေဘဝင်သုတိဖြစ်တဲ့အရုပဝိဘက်၄ဆိုတဲ့ဝိထုဝိမုတ်စိတ်၄ပါးဆိုတော့သိရလားအဘိနောဝိသုဝိမုတ်စိတ်၄ပါးဆိုတာအရုပဝိဘက်၄ကတပါးဆိုတော့89ရဲ့၄နှုတ်85ပေါ်ရှင်ဟုတ်လားဟုတ်ရဲ့လားအဲ့ဒီ85မှာဒွေ30ကပြင်စာဝိသုဟုတ်လားဟုတ်လားအဲ့တော့နှုတ်လိုက်တော့85ရဲ့ဒွေ30နှုတ်လိုက်တော့85 85မှာထေရယဝိသုမြဲက33ထေရယဝိသုယံခာ42ဟုတ်လားအေးအဲ့ဒီလိုလေးဒီပြန်သိရလိမ့်မယ်တဲ့ရှင်းပြီနော်ကဲလိုင်းပေးအရေးကြီးလားလားမကြီးဘူးမကြီးပြီမယ်အဲ့ဒါလေးကိုဖတ်တိုင်းလေးနေနားမလဲပဲကြော်သွားရောအဲ့ကြောင့်တက်အောင်သင်ပေးတာနားလဲပြီနော်အဲ့ဒီလိုသင်ပေးတာဓမ္မမေရှေလိုပြန်ပို့ချနိုင်အောင်နော်မေသူများကိုအရေးကြုံတော့ lesson ကမ်းနိုင်စေချင်လို့တက်သွားစေချင်တယ်နားလဲပြီနော်ဘာလို့ဒီ recording လုပ်တယ်ဆိုတော့ဒါခြံရိတ်ခဲ့တာလေခုနေမရှိတော့ဘူးဆိုရင်လေဓမ္မမေဆွေတို့စက်တင်လို့ရသွားအောင်။နောက်နေ့နောက်နေ့ဒီမရှိတော့ဘူးဆိုတာနော်။အကြောင်းခုကအဲ့ဒါပြီးရင် live ပိတ်လိုက်